ခုလွန်မြန်မာအစိုးရရဲ့အစဉ်မြင့်ခေါင်းဆောင်တူအဖြစ်ထိုင်းနိုင်ငံကိုဒီကနေ့ပဲရောက်လာတဲ့ဒေါက်ဆန်စုကြည်ဟာခီယောင်ဆိုင်မြန်မာနိုင်ငံသားအလုပ်သမားတွေနဲ့အရင်ဆုံးတွေ့ဆုံဖို့စီစဉ်ခဲ့ပေမဲ့ထိုင်းအာဏာပိုင်တွေရဲ့ကန့်တတ်မှုတွေကြောင့်လွတ်လွတ်လပ်လပ်တွေ့ဆုံခွင့်မရဘူးလို့မြန်မာနိုင်ငံသားတွေနဲ့အလုပ်သမားအရေးလှုပ်ရှားသူတွေကပြောပါတယ်။မြန်မာအလုပ်သမားအများစုရှိရာမဟာချန်ရက်မှာဒေါက်ဆန်စုကြည်နဲ့အလုပ်သမားတွေလွတ်လွတ်လပ်လပ်တွေ့ဆုံဖို့မူလကစီစဉ်ထားပေမဲ့ဒီကနေ့တွေ့ဆုံချိန်မှာတော့အကန့်အသတ်နဲ့သာတွေ့ဆုံခွင့်ပေးဖို့အာဏာပိုင်တွေကဆောင်ရွက်လာတဲ့အတွက်အလုပ်သမားတွေမကြေမနက်ကန့်ကွက်မှုတွေလည်းထွက်ပေါ်လာခဲ့ပါတယ်။အကြောင်းစုံကိုတော့ထိုင်းအခြေဆိုင် VOE သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ဟာ၃ရက်ကြာထိုင်းနိုင်ငံခရီးစဉ်အတွင်းမြန်မာနိုင်ငံသားအလုပ်သမားတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုဖြေရှင်းနိုင်အောင်တိုက်ရိုက်တွေ့ဆုံမှုတွေလုပ်ဖို့ရည်ရွယ်ထားတာဖြစ်ပါတယ်။အထူးသဖြင့်အလုပ်သမားအခွင့်အရေးတွေချိုးဖောက်ခံနေရတယ်လို့သတင်းတွေထွက်နေတဲ့ပင်လယ်ဆောင်လုပ်ငန်းမှာလုပ်ကိုင်နေသူတွေနဲ့တွေ့ဆုံလို့တဲ့အကြောင်းပြောဆိုထားတဲ့အတွက်လည်းဒီကနေ့မဟာချန်ရက်ကငါးပစုံခမ်းမမှာမြန်မာလူသမားတွေနဲ့တွေ့ဆုံဖို့စီစဉ်ခဲ့တာပါ။ဒါပေမဲ့လည်းတွေ့ဆုံချိန်မှာလူရည်ကန့်တတ်ထားသလိုအလုပ်သမားတွေကိုလည်းလူသလိုရွေးချယ်ခဲ့တဲ့အတွက်မကြေမနက်ဖြစ်ခဲ့တာတွေရှိတယ်လို့လည်းအလုသမားရေးလှုပ်ရှားနေသူတွေကပြောပါတယ်။မြန်မာလူသမားရေးဆောင်ရွက်နေတဲ့ FPD အဖွဲ့ကဒါရိုက်တာဦးထွချစ်ကတော့မနက်ပိုင်းကစပြီးရုံးရစ်ဆန့်ခတ်မှုတွေဖြစ်ပွားရတဲ့အခြေအနေတွေကိုအခုလိုရှင်းပြပါတယ်
။အလုသမားတွေနေရတော့လုံးဝမကြေနပ်တဲ့အလုသမားတွေရောများတာပေါ့။သူတို့ချင်းအော်ဟစ်လိုမျိုးပေါ့ဆန္ဒပြတဲ့သဘောမျိုးကြီးဖြစ်တယ်လေ။ဘာလို့သူတို့ချင်းမနက်၄နာရီ၅နာရီကမှာဆောင်နေတဲ့အလုသမားတွေရှိတယ်။ဒါပေမဲ့အလုကြီးကလုံးဝပြေးမဝင်နဲ့။ခိုင်းဆိုးရကနေပြီးတော့ဆင်းရဲကြစီရင်ထားတဲ့အဲ့ရောအလုပ်ရုံကြီးကအလုပ်သမားတွေခေါ်လာပြီးတော့ပေးခိုင်းခိုင်းတယ်ပြီးတော့သူတို့ကိုမေးချင်တာပြောချင်တာကိုပြောခိုင်းတယ်အဲ့လိုလိုရှိတယ်အဓိကတော့အစောပြောတယ်စက်ကြုံကနေပြီးတော့ရွေးထားပြီးတော့ဖြစ်ထားတဲ့လူတွေကလမ်းလျှောက်တာရှေ့ရည်ကြီးတွေဖောင်းနေတော့ကားရည်နဲ့ရှိတယ်အဲ့တော့ဒီကနေ့အလုပ်သမားတွေကအဲ့လိုလမ်းကြောင်းတွေပိတ်ပြီးတော့ပြန်ခိုင်းတာလို့ပြောရတယ်လို့ပြောတယ်အဲ့လိုဖြစ်တယ်နောက်ဆိုင်းသွားတဲ့လူတွေတွေမြင့်ပြင်းနေနောက်တစ်ခုကဟိုဆေးရုံကားကြီးအစီးလေးကားလောက်ခေါ်ထားတာတို့မိသားကားကြီးနဲ့အဲ့လိုမျိုးတွေဖြစ်သွားတာမျိုးတွေရှိကြရ။နောက်ဖမ်းမဲ့ကြီးမဲ့ကြီးချိန်တော့တယ်။နောက်ပြီးတော့မိအိုမျိုးကဂျီဗန်ထိုးမဲ့ကြီးအဲ့လိုမျိုးချိန်တော့ပြီးတော့ဟိုထိုင်းရတဲ့ပေါ်ကပြောဆိုအမျိုးတွေရှိကြတယ
်။ဒေါက်ဆန်းစုကြည်လာရောက်ချိန်မှာတော့ကျင်ပမှာစောင့်ဆိုင်နေသူထောက်တောင်းချီရှိတဲ့လူသမားတွေကတွဲဆောင်ဝင်ရဖို့အတွက်လုံခြုံရေးစီးကိုကြော်ဖြတ်တဲ့ပြီးဖြစ်ခဲ့ရပါတယ်။မြန်မာတိုင်းရင်းကိုကိုစားပြုပြီးဒေါက်ဆန်းစုကြည်နဲ့တွဲဆောင်ဖို့စီစဉ်ထားတဲ့အလုသမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေလည်းတွေ့ဆုံခင်မရခဲ့ပါဘူး။ဒီအခြေအနေပေါ်မှာလည်းမြန်မာတန်ရုံဘက်ကစီစဉ်မှုတွေမှာအားနည်းချက်တွေရှိတယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးထွချစ်ကပြောပါတယ်
။မင်းရဆိုလို့ရှိရင်ဒီဒေသခံအာဏာပိုင်များဆက်ပြောတယ်ကျွန်တော်တို့ NGO တွေရောဒီအလုသမားရေးလှုပ်ရှားသူတွေတော့ပေးဖို့လိုမရဘူးဆိုပြီးတော့ဒါထိုက်ထချမ်းရနေပြီးတော့အဲ့ဒီအစည်းအဝေးမှာတရားဝင်ပြောတာမျိုးရှိတယ်။ဆိုတော့ကျွန်တော်တို့အနေနဲ့ဒီတန်ရုံကပေးထားတဲ့ရှုလက်မှတ်တွေနဲ့ကျွန်တော်တို့ပြောတော့မှာပဲဒီမနေ့ကျွန်တော်တို့မဟုတ်တဲ့တိုင်ကကျွန်တော်တို့ဝင်ဖို့ဆိုပြီးတော့ကျွန်တော်တို့အကြောင်းကြားရတာမရှိဘူးပေါ့ဆိုတော့ကျွန်တော်အနေနဲ့လည်းအဲ့ဒါတော်တော်လေးတော့ဒီမနေ့တော့ရှုပ်ဖြေးနေတာပေါ့ကျွန်တော်တို့တိုင်ကကျွန်တော်တို့ဝင်လို့ရတဲ့ပုံစံမျိုးနဲ့ပြောထားရတာနဲ့တိုင်ကကိုယ်တိုင်ကကျွန်တော်တို့ကိုဝင်ခွင့်ရအောင်မလုပ်ပေးထားတဲ့အနေအထားမျိုးရှိတယ
်ဒေါက်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံ၃ရက်ကြာခရီးစဉ်ကိုဒီကနေ့မှစတင်ခဲ့ပြီးထိုင်းမြန်မာနယ်စပ်ကထိုင်းရင်ဒုက္ခသည်စခန်းကိုလည်းတွားရောက်ဖို့မူလကစီစဉ်ထားပေမဲ့ရာသီဥတုအခြေအနေကြောင့်တွားဖြစ်မှာမဟုတ်ဘူးလို့လည်းထိုင်းဆိုရတာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင်